ျွန်တော်ကတော့ကိုရရပါဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်ကျွန်မကတော့မနှင်းစီပါရှင်ဘဝပုံရိပ်အစီအစဉ်မှာကိုရရနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်တော်ရှင်များမင်္ဂလာပ
ါတော်တော်ရှင်ပေါင်းမင်္ဂလာအပေါင်းနဲ့ပျော်ရွှင်ကြပါစေလို့နှုတ်ခွန်းဆက်သပါရစေမိတ်ဆွေသင်ရဲ့ဘဝမှာမထင်မှတ်တဲ့အချိန်မမျော်လင့်တဲ့ရှုထောင့်တွေကနေမထင်မှတ်ထားလောက်အောင်ပြောင်းလဲပြီးအစဉ်ပြေမှုတွေကိုတွေ့ကြုံမှုပါသလားအချို့တွေတွေ့ကြုံမှုကြမှာပါဥပမာမျော်လင့်မထားတဲ့ရံမုံငွေလက်မှတ်ကနေအဖိုးတန်ပစ္စည်းပေါက်နေတာမျိုးတွေလက်ထဲမှာအုတ်ဆောက်ငွေဒဏမရှိရာကနေရုတ်တရက်ပိုင်ဆိုင်ခွင့်ရရှိတာမျိုးတွေနာတာရှည်နာမကျန်းဖြစ်ပြီးဆရာဝန်တွေလက်လျှော့ထားတဲ့အခြေအနေကနေထူးဆန်းစွာပြန်လည်ကျန်းမာခွင့်ရရှိတာမျိုးတွေမျောလင်းချက်မရှိတဲ့ခီးတစ်ခုကိုအကြောင်းဖန်လာပြီးလိုရာခီးကိုစိုက်စိုက်မြက်မြက်ချောမွေးစွာရောက်ရှိခွင့်ရတာတွေအစိုးရကအကောင်းကိုဖြစ်စေတာတွေကိုလောကဧည့်သည်ကျွန်တော်တို့တွေတွေ့ကြုံမှုခဲ့ကြမှာပါ
ဒါတွေဟာကံအကြောင်းတရားကြောင့်လို့ပြောချင်ပါသလားရှင်တိုက်ဆိုင်မှုလို့ပဲဆိုချင်ပါသလားဖြစ်ခွင့်ရှိလို့ဖြစ်ချိန်တန်လို့ပဲလို့ပဲဆိုဆိုလောကရေးရဘက်ကတွက်ဆရင်ဖြင့်အကြောင်းပြချက်ကိုစီခိုင်ခိုင်မာမာရှိနေတယ်လို့ယူဆမိကြမှာပါဒီကနေ့ဒီလိုဖြစ်နေတဲ့အကြောင်းအရာတွေပေါ်မှာအခြေခံပြီးတော့ကျမတို့ကျေးဇူးတော်တသက်ဖြစ်တာဆိုတဲ့အကြောင်းအရာလေးကိုဆွေးနွေးတင်ပြလိုပါတယ်ရှင
်ကျွန်တော်တို့ January Magazine တွေမှာရန်ဖန်ရကဖတ်ဖူးကြုံမှုတဲ့အကြောင်းအရာလေးတချို့နဲ့ပြောပြချင်ပါတယ်တခါကဣသရေလမှာဒေါ်လာတန်း20တန်းထီပေါက်နေတဲ့လက်မှတ်ကိုလင်မယန်းနဲ့အောင်အသိဆဲလွန်ပြီးထီဖွင့်ပြီးရက်120ကျော်မှပြန်တွေ့လို့စုငွေသွားထုတ်တဲ့လင်မယန်းအကြောင်းနောက်တဦးကစုထားတဲ့ငွေတွေကိုခင်းအိတ်တဲ့မွေရထဲမှာသူတကာမသိအောင်ရှုပ်ဝက်ပြီးစုထားရကနေရုတ်တရက်မင်းလျော့ပြီးမွေရအစ်စ်လဲလဲတဲ့နေ့မှာအရင်သူငွေစုထားတဲ့မွေရကိုအမိုက်ကားပေါ်ပို့ပြီးတတိပြန်ရခါမှအမိုက်ပုံထဲမှာအမိုက်ပုံနဲ့အရှာဆိုသလိုပြန်လိုက်ရှာဖွေတဲ့ဒုက္ခတွေဒါရီဟာတကယ်ဖြစ်ခဲ့ကြတာတွေပါသူတို့တွေရဲ့မမျော်လင့်ပဲဝမ်းသာစရာစိတ်ညစ်စရာတွေဟာအကြောင်းကြောင့်အကျိုးတစ်ခုကိုခံစားရရှိစေခဲ့တာပါအကြောင်းကြောင့်အကျိုးလို့ဆိုရလိမ့်မလားမြေကလေးကြောင့်ဖြစ်စေမိုင်းတွင်ပေါက်ကွဲလို့ပဲဖြစ်စေတောင်ပြိုမြေပြိုလို့ပဲဖြစ်စေတိုက်တာအဆောက်အဦပြိုကျလို့ပဲဖြစ်စေရက်ရှည်ပိတ်မိပြီးခက်ခဲစွာအသက်ရှင်ခွင့်ရခဲ့ကြတဲ့သူတွေမတော်ကားသင်္ဘောလေရင်မြန်တွေမတော်တဆမှုကနေအသက်ရှင်ပြီးလွတ်မြောက်ခဲ့ကြတဲ့သူတွေဟာလည်းအခုလိုဖြစ်ဖို့ဇာတာပါလာလို့ပဲပြောဆိုကြမလားကာမကုံလို့ပြန်ဆောင်ကြတာလို့ပဲပြောကြမလားညှင်းဆန်ဖို့မဖြစ်နိုင်တာမို့လက်ခံကြရမှာပါကျွန်တော်အမေကပြောပြပါတယ်ကျွန်တော်ကိုဝင်မရှိခင်တုန်းကသူလေရင်မြန်စီးရင်အဲ့ဒီခက်ကဒါကိုတာလေရင်ကိုစီးရင်နဲ့မန္တလေးကိုသွားခဲ့တာလေးများဟာပြန်တန်းနေရင်အင်ဂျင်တွေရပ်သွားလို့ကျမတဝက်စာတင်ကွက်လက်ကလေးကနေထိုးဆင်းပြီးလေခွင်းရွှွနှွန်တွေထဲအရေးပေါ်ဆင်းသက်ခဲ့ရတဲ့အကြောင်းဒါပေမဲ့ထူးဆန်းစွာလေရင်မော်ပါတဲ့ခီးတဲ့အားလုံးပဲအနည်းငယ်ကင်းရှင်းခဲ့တဲ့အကြောင်းပြောပြခဲ့ပူပါတယ်ကျွန်တော်မွေးပြီးတော့လေကားအက်ဆီဒန့်ဖြစ်ခဲ့ပြီးမဲ့ဒဏ်ရာအနာတရားလောက်သာဖြစ်ခဲ့တဲ့အကြောင်းလည်းပြောပြခဲ့ပူပါတယ်နောက်ကျွန်တော်အဖေဟာလေတတ်မတော်သားဆိုတော့သူတို့တက်စုလေးကိုရန်သူတွေရန်နဲ့ချီပြီးဝိုင်းပြီးတိုက်ခိုက်ရာကနေခုခံလွတ်မြောက်ခဲ့တဲ့အကြောင်းပြောပြပူပါတယ်။တေကံမကြုံလို့ပဲဆိုရလိမ့်မလား။ကျွန်တော်ငယ်စဉ်ကလည်းအလွန်ကြမ်းမာရေးချူချာတဲ့အတွက်အမြဲတမ်းဂရုစိုက်ပြီးဆေးကုသခဲ့ရတဲ့အကြောင်းပြောပြပါတယ်။တချို့ဆိုရင်လည်းဆံမွေးဘက်အောင်ရမှာစာမတော်ညံမကောင်းပေမဲ့လို့စာရီကိုရွေးချယ်ကြက်မှတ်ပြီးဖြေဆိုတဲ့အခါမေးခွန်းနဲ့တဲတူအဝင်ကညာဖြစ်လို့ဂုံနှူးတွေနဲ့အောင်မြင်ခဲ့တဲ့အကြောင်းဒါပေမဲ့လို့အမြဲတမ်းအဲ့ဒီလိုမဖြစ်နိုင်တော့မို့ကိုယ့်ရဲ့အစဉ်ပြေရာကိုသာကိုညံမီရာကိုသာရွေးချယ်ပြီးတက်ခဲ့ရတဲ့အကြောင်းပြောပြခဲ့တာလည်းကြားဘူးပါတယ်ဘဝတည်းကရှားပါးလာတဲ့တင်ကန်းစာတွေပါပဲကျွန်တော်လည်းတစ်ချိန်ကရှီစုမဲစုငွေကလေးနဲ့မလေးရှားနိုင်ငံကိုအလုပ်သွားလုပ်ဖို့ပွဲစားကိုတောင်ရှာဖွေပြီးစကားဆပြီးုံမှရှိပါသေးတယ်ဖခင်နာမကျန်းဖြစ်လို့ရှိတဲ့ငွေနဲ့ဈေးကူရာကနေငွေလဲကုန်ဖခင်လဲဆုံးပါခဲ့လို့နိုင်ငံသားဆိုတာကိုယ်နဲ့မအဆက်တော်ဘူးလို့ခံယူခဲ့ပါတယ်။ဒါပေမဲ့မျောလင့်မထားတဲ့တနေ့မှာပဲအဖေဆုံးပြီးနှစ်နှစ်ကျော်သုံးနှစ်အကြာမှာကိုရီးယားကိုသွားဖို့အကြောင်းဖန်လာပြန်ပါတယ်။ဒါပေမဲ့ငွေမရှိလို့မဖြစ်နိုင်ဘူးထင်ပေမဲ့အလုပ်လုပ်ခွင့်ပါမယ့်ရရှိခဲ့လို့အဲ့ဒီလိုအခွင့်အရေးနဲ့မမျောလင့်ပဲသွားခဲ့ရပူပါတယ်။ အခုဆိုကျွန်တော်အိမ်တော်ချလို့တားနှူးထွန်းကားနေခဲ့ပါပြီ။ခုနေ့ချိန်မှာမိခင်တော်တွေနဲ့တနေစီခွဲခွာနေတိုင်ရတာမို့မိခင်ရှိရာအရက်ကိုပြန်ဖို့စိတ်ထဲကရှိပေမဲ့စားစိတ်တွေကထောင်းတာမို့မပြန်နိုင်ခီးစိတ်တွေကကြီးရမို့မပြန်နိုင်ဖြစ်ခဲ့တာ၃နှစ်လောက်ရှိခဲ့ပါပြီ။ဒီတစ်နှစ်မှာလည်းမနစ်ကလိုပဲမပြန်နိုင်တော့ပါဘူးလို့ထင်မှတ်ထားခဲ့ပေမဲ့ရုတ်တရက်ပေါ်ပေါက်လာတဲ့အခွင့်အကြောင်းမိသားစုတွေမိခင်ရှိရာရက်စီကိုပြန်ပြီးဆုံတွေ့ခွင့်ရရှိခဲ့ပါတယ်။တွေ့ဆုံခွင့်ရတာထူးခြားတဲ့ပျော်စရာတွေပါပျော်ရွှင်တဲ့နေ့ရက်တွေဖြစ်ခဲ့ပါတယ်နောက်တူကကျွန်တော်ရဲ့တူအကြောင်းမှာသူကတော့ကြောင်းလဲပြီးရည်စားလဲရှာဖွေတွေ့ရှိခဲ့ပြီဆိုပါတော့သူရဲ့ချစ်သူမိန်းကလေးကလည်းဘူးမသိဘာမသိနဲ့အပေါင်းအသင်းတွေရဲ့တက်တွန်းဆောင်ရွက်ပေးမှုကြောင့် American TV ကိုရောက်ခဲ့တယ်လို့ပြောပါတယ်ဘာမှလည်းမသိဘာကုန်မှလည်းမမျှော်လင့်ထားသူဖြစ်ခဲ့ပါတယ်မင်းပြင်းပြောင်းနေပဲထားခဲ့ပါတယ်တဲ့ဒါပေမဲ့သူ့ကိုတိုက်တွန်းပြီးသူနဲ့အတူလျှောက်ခဲ့တဲ့မိန်းကလေးအဖော်တွေအားလုံးဒီဗီမပေါက်ခဲ့ပေမဲ့သူ့လက်ကျတော့ထူးဆန်းစွာတူဒီရွေးပြီးဒီဗီပေါက်နေခဲ့ပါဗါးဒါနေပဲမသွားခင်မှာသမီးစားဖြစ်တဲ့ကျွန်တော်တို့နဲ့ဘုရားသခင်ရှိလူရှိမှလက်ထပ်ထိမ်းမြခဲ့ကြပါတယ်နောက်အမေရိကန်တန်ယုံနဲ့ဆက်သွယ်ပြီးဆက်လက်ဆောင်ရွက်ခဲ့ကြပါတယ်သူတကားတွေအတွေ့အကြုံရှိတဲ့သူတွေကပြောကြပါတယ်ဇနီးတွေကဒီဗီပေါက်ပြီးမှလက်ထတာဆိုတော့ဗီဇာရဖို့ဆိုတာကျွန်တော်တို့အတွက်လုံးဝမဖြစ်နိုင်တဲ့အကြောင်းဇနီးဖြစ်သူကအရင်သွားပြီးနောက်ထပ်3-4နှစ်နေမှပြန်လာခေါ်ဖို့ဖြစ်နိုင်တဲ့အကြောင်းသာတိုက်တွန်းကြပါတယ်။ဒါပေမဲ့ပုံစံနှစ်ကိုရှောက်ချင်ရင်ရှောက်ပေါ့ညှောလင့်မထားနိုင်လို့တော့ပြောဆိုနှစ်သိမ့်ခဲ့တယ်လို့ပြောပါတယ်။သူတို့လည်းစိတ်ပြက်ပြက်နဲ့ပဲအတူတူကရှောက်ကြည့်ကြပါတယ်။အရင်ကမဖြစ်နိုင်မှုဆိုတဲ့အတွေ့အကြုံဟာသူတို့နဲ့ကြတော့ပုံစံနှစ်ကိုအမေရိကန်ကနေနှစ်ယောက်စလုံးအတွက်ပြန်လည်ပေးပို့ခဲ့ပါတယ်။ဒါပေမဲ့ဒါဟာပထမအဆင့်အောင်မြင်မှုပဲရှိပါသေးတယ်။နောက်တော့ပုံစံကိုပြန်တင်ပြီးသက်ဆိုင်တဲ့ဆောင်ရွက်စာတမ်းတွေနဲ့လုပ်ပေါ့။တဖြည်းဖြည်းနဲ့လှုပ်ဆောင်ချက်တွေကခီးရောက်လာပါပြီ။စစ်စစ်တာတို့လှုပ်ဆောင်အောင်မြင်ခဲ့ပါတယ်။နောက်ဆုံးလူတွေ့ဗီဇာဝင်ရမယ့်အချိန်ကိုရောက်ရှိလို့လာပါတော့တယ်။နှစ်ယောက်စလုံးပြောပြတာကသူတို့နှစ်ယောက်ဗီဇာဝင်မယ့်နေ့မှာ23ခုမြောက်စာလံကိုမပြတ်ရွတ်ဆိုကြတယ်လို့ပြောကြပါတယ်။ဒီအပြင်လည်းမသွားခင်ကာလမှာလည်းသူတို့အတူတကွဖျားเจ้าမှာစက္ကပ်ခဲ့ကြပါသေးတယ်။ကောင်းဆက်ဝင်နဲ့တွေ့တော့တီချားစီခွဲပြီးမင်းမြတ်တဲ့သဘောပေါ့အမျိုးသမီးဖြစ်သူကိုအရင်မေးပါတယ်မိခဲ့တဲ့မိကွန်းအချို့ကိုသူတို့တွေရဲ့ပြောပြချက်အရပြန်ပြောရရင်ဖြင့်မိန်းကလေးရဲ့အကြိုက်ဆုံးအယောင်ခင်မွန်းဖြစ်သူရဲ့အကြိုက်ဆုံးအစားအစာဗီဇာမဝင်ခင်မနေ့ညကစားခဲ့တဲ့ဟင်းအကြောင်းအိတ်ခဲ့ကြတဲ့အိယာခင်ပုံစံနဲ့အယောင်ထိမ်းမြက်နဲ့ထပ်ပြီးတဲ့ဘုန်းတော်ကြီးရဲ့နာမည်နဲ့ကျောင်းတို့ကိုမိန်းကလေးကိုမိခဲ့ပါတယ်နောက်တော့သူဖြစ်သူအလေးကိုရောက်ရှိလို့လာပါတယ်သူဖြစ်သူကိုလည်းသူတို့နှစ်ဦးကိုမစုံစေဘဲတီချာဝင်ပေါက်ကနေဝင်ပြီးမေးမြန်းခဲ့ပါတယ်သူကလည်းသူ့ဇနီးကိုမေးမြန်းခဲ့သလိုပဲဇနီးဖြစ်သူရဲ့အကြိုက်ဆုံးအရာမင်းညာကစားခဲ့တဲ့ဟင်းအိယာခင်ပုံစံနဲ့အရာထိမ်းမြက်လက်ထပ်ပေးတဲ့ဘုန်းတော်ကြီးရဲ့နာမည်နဲ့ကျောင်းတို့ကိုခင်မွန်းဖြစ်သူကိုမေးခဲ့ပါတယ်သူတို့နှစ်ဦးရဲ့ဖြေဆိုချက်တူညီခြင်းရှိမရှိဆိုတဲ့ psycho test နဲ့တူပါတယ်အားလုံးဟာအစီအစဉ်တကျမေးမြန်းမှုဖြစ်သလိုပဲဖြေဆိုမှုအပိုင်းမှာလည်းအားလုံးအတိအကျတူညီခဲ့တဲ့အတွက်နောက်တနေ့မှာပဲသူတို့ကိုဗီဇာထုတ်ပေးခဲ့ပါတယ်ပြီးတော့ကောင်စွန်ကစုမွန်ချပေးတဲ့အကြောင်းပြောပြခဲ့ပါတယ
်ကဲတွတ်ရှင်မိတ်ဆွေအခုကြားခဲ့ရတဲ့အကြောင်းအရာလေးတွေအားလုံးဟာတိုက်ဆိုင်မှုဆိုတာလေးနဲ့တော့မပေါ့တန်စီဘူးလို့ကျမကတော့ယူဆပါတယ်ရှင်ခရစ်ရဲ့ယုံကြည်သူတွေကတော့ရှင်လုကာခရစ်ဝင်ခန်းကြီး1ခန်းငယ်39မှာဖော်ပြထားတဲ့အတိုင်းဖျားသခင်မတက်နိုင်တော့အမှုမရှိဆိုတဲ့ဖော်ပြချက်လေးကိုလက်ခံထားပြီးဒီလိုမျိုးအကြောင်းအရာတွေဟာအကြောင်းတိုက်ဆိုင်လို့မဟုတ်ဘဲဖျားသခင်သာလျှင်တတ်နိုင်တော်မူတာဖြစ်တဲ့အတွက်ဖျားသခင်ပြင်ဆင်ပေးထားတဲ့အကြောင်းအရာတွေပဲလို့ယုံကြည်ကြပါတယ်။ကျမတို့ရဲ့ဘဝအသက်တာမှာကောင်းတဲ့အရာတွေကိုခံစားရရှိတဲ့အခါမှာဖျားသခင်ရဲ့ကျေးဇူးတော်တသက်လို့ယုံကြည်ပြီးဖျားသခင်ကိုကျေးဇူးတင်တတ်ကြပါတယ်။တခါတရံကိုမလိုအပ်တဲ့အရာတွေမကောင်းမသင့်တဲ့အရာတွေရရှိခံစားရတယ်ဆိုရင်တော့ဖျားသခင်ဟာကျမတို့ကိုဘာတွေသွန်သင်တယ်လဲဆိုပြီးမိမိတို့ရဲ့အသက်တာကိုပြန်လည်ဆန်းစစ်ခါဖျားသခင်ရဲ့အလိုတော်ကိုဝန်ခံတတ်ကြပါတယ်တွတ်ရှင်မိတ်ဆွေရဲ့ဘဝအသက်တာမှာရောဘယ်လိုမျိုးအကြောင်းအရာတွေကိုရရှိခံစားမှုပါပြီလဲရှင
်ကျွန်တော်တို့ကြုံခဲ့ရသမျှမကြံစီပဲပြက်ခဲ့တာတွေဟာဖျားသခင်ရဲ့ဂျေဇုတော်ကောင်းကြီးသက်သက်တွေကြောင့်သာဖြစ်တယ်လို့ယုံကြည်ပါတယ်ဒါတွေဟာတိုက်ဆိုင်မှုလို့ဆိုရင်တောင်မှဖန်ဆင်းရှင်ရဲ့ပြင်ဆင်ထားမှုလို့ပဲဆိုကြပါတယ်ဖျားသခင်ဟာကျွန်တော်တို့ရဲ့သဘင်တစ်ချောင်းကိုပင်ရေထွက်သိရှိတဲ့ဖျားဖြစ်ပါတယ်။အ အဲ့ဒီလောက်ကိုလေသူချစ်တဲ့လူသားတွေအပေါ်ဂယူဆိုက်ချစ်မြတ်နိုးသူဖြစ်ပါတယ်။စိုးစီဖြစ်စေကောင်းစီဖြစ်စေအခက်အခဲနဲ့ကြုံတွေ့ရသည်ဖြစ်စေတာယာဖြောင့်ဖြူးတဲ့လမ်းခီးကိုရှာရသည်ဖြစ်စေဒုက္ခတွေ့သည်ဖြစ်စေဒုက္ခရသည်ကာလမှာလေဒီကနေ့နာတော်စာစင်သူညီကောင်တို့မှာအလုံးဘုရားသခင်ရဲ့ကျေးဇူးတော်ကြောင့်သာလို့ဝန်ခံပြီးအနည်းငယ်တင်ပြဆွေးနွေးလိုက်ပါရစေ။ဒီကနေ့နာတော်စာစင်သူပရိသတ်အပေါင်းကိုယ်စိတ်နှစ်ပါးကျန်းမာရွှင်လန်းကြပါစေ။Good night.